ရခိုင်ပြည်နယ်မောင်းတော်ဒေသမှာမြန်မာလူမျိုးရေးတပ်တွေဘက်ကလူခွင့်ချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်းဆွဆွဲချက်တွေကိုတည်တည်ချာချာစုံစမ်းစစ်ဆေးဖို့နဲ့ဒေသခံတွေဘေးကင်းလူညုံစည်ရေးအတွက်ဆောင်ရွက်ပေးဖို့အမေရိကန်ပြည်ထောင်စုကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အလားတူအဲ့ဒီဒေသမှာအကာအကွယ်မဲ့နေတဲ့သူတွေအတွက်လူအပ်တဲ့လူသားချင်းစာနာမှုအကူအညီတွေကိုလည်းခွင့်ပြုဖို့ အပါအဝင်နိုင်ငံတကာတန်တမန်ကိုယ်စားလှယ်အဖွဲ့ထဲမှာအမေရိကန်သံမတ်ကြီးစကော့မာစီယယ်လည်းပါဝင်ကြောင်းနဲ့နောက်ပိုင်းမှာလည်းအခုလိုဆက်လက်ပြီးအစိုးရအဖွဲ့ရောနိုင်ငံတကာအဖွဲ့တွေပါတွားရောက်အကဲခတ်ခွင့်ရဖို့မျှော်လင့်မိကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကမနေ့ပုတ်တဖူးနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ်
So the ambassador did conduct a two-day visit with an international delegation, including.
Otuwala Koyani ga yes kan ni takkai khan ga ya bi. Naw set twae lu khun yi chho paw mu ri che che pyan pyan phit paw ga de lo tadin ni thwet ga de. Yakhan bi ne myaw pain go twa yauk kha da ba. Tamat ji ne tacha ko sa le apwe ri ha. Data kan lu mu apwe si ko sa le ri ne twae song pi do let twae phit ya che ni a chang go me myan kwin ya ga ba de. Di khi sin ya patama che lan phit pi do ai data ma အစိုးရဖွဲ့ရောနိုင်ငံတကာအဖွဲ့အစည်းတွေပါဆက်လက်လေးလာကဲခတ်ခွင့်ရနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
။ဒါအပြင်မောင်းတော့ဒေတာမှာလူခွေရေးချိုးဖောက်မှုတွေဖြစ်ပွားခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အသေးချာစုံစမ်းစစ်ဆေးဖို့အမေရိကန်သံအမတ်ကြီးစကော့မာစီယယ်ကမြန်မာအာဏာပိုင်တွေကိုအလေးနဲ့တိုက်တွန်းခဲ့ကြောင်းဂျွန်ကာဘီကဆိုပါတယ်
။ The ambassador took the opportunity to stress to government officials accompanying the delegation that a thorough investigation into
တမကြီးအနေနဲ့ကိုယ်စားလှယ်အဖွဲ့နဲ့တူလိုက်ပါလာတဲ့မြန်မာအစိုးရအရာရှိတွေကိုအလေးနဲ့အသိပေးခဲ့တာကလူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေဖြစ်တဲ့အကြောင်းထွက်ပေါ်လာတဲ့ဆွဆဲချက်တွေကိုတည်တည်ချာချာစုံစမ်းစစ်ဆေးပြီးဒေသခံအားလုံးကိုလည်းဘေးကင်းလုံခြုံစေဖို့အပြင်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေအပြည့်အဝရရှိနိုင်မှုအချက်တွေကိုပြောခဲ့ပါတယ်
အလားတူမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာလည်းမောင်းတော့ဒေတာဘက်ကိုရောက်ရှိနေတဲ့နိုင်ငံတကာကိုယ်စားလှယ်အဖွဲ့အခြေအနေနဲ့ပတ်သက်လို့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျရစ်ကအခုလိုပြောသွားပါတယ
် The UN is requesting unimpeded access so that humanitarian staff can carry out comprehensive needs assessment
ကုလသမဂ္ဂအနေနဲ့ရတဲ့ရခိုင်နေတာကကန့်သတ်မှုတွေမပါတဲ့ခွင့်ပြုချက်တွေဖြစ်ပါတယ်ဒါမှသာကုလသမဂ္ဂဝန်ထမ်းတွေအနေနဲ့အဲ့ဒီဒေသမှာလိုအပ်ချက်တွေအကဲဖြတ်မှုတွေကိုကြေကြေပြန့်ပြန့်ဆောင်ရွက်နေမှာဖြစ်ပြီးတော့အရေးပေါ်လိုအပ်မှုတွေကိုလည်းဖြည့်ဆည်းပေးနေမှာဖြစ်တယ်လို့ကုလသမဂ္ဂဘေးနေတဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုပြန်ပြီးတော့စတင်နိုင်မှာဖြစ်ပါတယ်ပြီးခဲ့တဲ့အော်တိုဘာလ9ရက်နေ့ကလေးကမောင်းတော့ဒေသမှာလူသားချင်းစာနာမှုဆိုင်ရာထောက်ပံ့မှုလုပ်ငန်းတွေရှက်ဆိုင်ခံခဲ့ရတာကြောင့်လူပေါင်းတသိန်းခွဲကျော်သူတို့အတွက်ပုံမှန်ထောက်ပံ့နေတဲ့ငွေကြေးစာနာရိက္ခာနဲ့အာဟာရအကူအညီတွေကိုမရခဲ့ကြပါဘူးဒါအပြင်ကလေးပေါင်း 3,000 ကျော်ဟာအလွန်ဆိုးရင်ရလောက်အောင်အာဟာရချိုးတဲ့နေပြီးတော့သူတို့အနေနဲ့ပုံမှန်အသက်ရှင်သန်တဲ့ရေအတွက်အထောက်အကူတွေရဖို့လိုအပ်နေပါတယ်
။မောင်းတော့နဲ့ရသေးတောင်မြို့နယ်ကကျေးရွာတွေမှာအကြမ်းဖက်စီးနင်းတိုက်ခိုက်တဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့အခြေအနေတွေကိုတွားရောက်ကြည့်ရှုနေတဲ့နိုင်ငံတကာကိုယ်စားလှယ်အဖွဲ့မှကိုယ်တိုင်ပါဝင်နေတဲ့ UN OCHA ကုလသမဂ္ဂဌာနလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှူးပြဲပီယွန်ကလည်းလူသားချင်းစာနာမှုအကူအညီတွေရဆိုင်ခံထားရတဲ့အတွက်အဲ့ဒီဒေသမှာအခြေအနေတွေဆိုးရွားလာတာကိုစိုးရိမ်မကင်းဖြစ်မိကြောင်းအခုလိုပြောပါတယ
်။ At the moment children who are malnourished
လက်ရှိအချိန်မှာအာဟာရချို့တဲ့နေတယ်လို့ကျွန်တော်တို့တွေ့ရှိခဲ့တဲ့ကလေးငယ်တွေကိုစပြီးကျွန်တော်တို့အကူအညီပေးနေတာတွေကိုညာတွင်းချင်းရဆိုင်ခံခဲ့ရတဲ့အတွက်သိတ်ကိုစိုးရိမ်စရာကောင်းပါတယ်။အခြေအနေတွေဟာဆိုးဝါးနေတာပါ
လက်ရှိမောင်းတော့ဒေသမှာလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့သူတွေအတွက်အထောက်အပံ့တွေကိုအမြန်ဆုံးပံ့ပိုးပေးနိုင်ဖို့လိုအပ်နေကြောင်းပြဲပီယွန်ကဆက်ပြီးပြောပါရစေ။မြန်မာဆွေရဘက်ကတော့သူတို့အနေနဲ့မောင်းတော့ဒေတာဘက်မှာနိုင်ငံတကာထောက်ပံ့အကူအညီပေးတာတွေကိုရက်စဲထားခြင်းမရှိသလိုလူခွေရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေဟာလည်းမှန်ကန်မှုမရှိကြောင်းငြင်းဆိုထားပါရစေ။